အီရန်မှာအမျိုးသမီးတဦးကိုရဲတပ်ဖွဲ့ကထိမ့်သိမ်းထားစဉ်တေဆုံးခဲ့တဲ့အတွက်မကြေမနက်ဖြစ်ကြပြီးနိုင်ငံအနှံ့ဖြစ်ပွားတဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကိုလုံခြုံရေးတပ်တွေကအကြမ်းဖက်နှိမ်နင်းနေတာအမေရိကန်အစိုးရကတနင်္လာနေ့ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်အီရန်တက္ကသိုလ်ကျောင်းသားကျောင်းသူတွေကငြိမ်းချမ်းချမ်းနဲ့အစိုးရစန့်ကျင်ရေးဆန္ဒပြကြတာကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နင်းအစုလိုက်ပြုတ်လိုက်ဖမ်းဆီးလိုက်တဲ့သတင်းကြောင့်မိမိတို့အမေရိကန်အစိုးရအနေနဲ့တုံ့လောက်ထိတ်လိုက်ရပါတယ်လို့သမရအိမ်ပြည်တော်ရဲ့သတင်းပြန်ကြားရေးတာဝန်ခံကာရင်းရန်ပြေကပြောပါတယ်ပြီးခဲ့တဲ့လကမုန်တိုင်းတန်ခံခဲ့ရတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းကိုသမရဂျိုးပိုင်နေနဲ့အတူတွားရောက်နေစဉ်မှာသတင်းသမားတွေကိုသူကပြောလိုက်တာဖြစ်ပါတယ်ဒါအပြင်အီရန်အမျိုးသမီးတဦးရဲလက်မှာတေဆုံးလို့မကြေမနက်ဖြစ်ပြီးတက္ကသိုလ်ကျောင်းသားကျောင်းသူတွေဆန္ဒပြကြတာဟာသူတို့ရဲ့မှန်ကန်တဲ့လုပ်ရဖြစ်တယ်လို့လည်းသူကပြောပါတယ်။အဲဒီလိုဆန္ဒပြကြတဲ့သူတွေကိုဖမ်းဆီးတာဟာအီရန်ကလူငယ်တွေကိုဂုံသိက္ခာနဲ့အခွင့်အလမ်းတွေရှာဖွေဖို့အတွက်နိုင်ငံအပြင်ကိုထွက်သွားစေတဲ့အကြောင်းရင်းဖြစ်စေတယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကအသက်22နှစ်အရွယ်အမျိုးသမီးမာရှာအမနီဟာကောင်းစည်းပေါ်ဟာခြုံရမယ်ဆိုတဲ့စီကံကိုတိတိကျကျမလိုက်နာဘူးဆိုပြီးဘာသာရေးရဲတွေကဖမ်းဆီးထိန်းသိမ်းစင်မှာတေဆုံးခဲ့ပါတယ်။အဲဒီဟာကိုမကြေမနက်ဖြစ်ပြီးစက်တင်ဘာလ16ရက်နေ့မှာနိုင်ငံအဝန်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေနေရအနှံ့ဖြစ်ပွားရာကနေအခုဆိုရင်သတင်းသုံးပတ်ထဲကိုရောက်ရှိလာပါပြီ။ဆန္ဒပြပွဲအတွင်းအနည်းဆုံးလူ14ဦးတေဆုံးပြီး1500လောက်ဒဏ်ရာရရှိကြောင်းအစိုးရထုတ်ပြန်တဲ့ကိန်းဂဏန်းတွေကိုစုစည်းထားတဲ့AP သတင်းဌာနရကဖော်ပြထားပြီးမဲ့လူခွေအဖွဲ့အစည်းတွေကတော့တေဆုံးသူအရေအတွက်ဟာအနည်းဆုံး130နဲ့အဖမ်းခံရသူတွေက1000ခန်းနဲ့အကြီးရှိတယ်လို့ပြောဆိုနေပါတယ်